နေစရာဤမြေကွာမှာရွှေဆိုရာမရှိဝန်းစာရှိတစားဖြစ်ပြီးလူတွေတံမိုးထားကြပါတယ်။ကဘာတဝက်လူကြိုက်လဲများတဲ့ရွှေရဖို့ရွှေတူးပေါ်တဲ့လုပ်ငန်းကတော့သဘာဝပတ်ဝန်းကျင်ကိုထိရိုက်စေပါတယ်။မြေချောင်းဝန်းကျင်မှာနေထိုင်တဲ့လူတွေတနေနေပဲရွှေကျင်တာကသဘာဝကိုအလွန်အမင်းမထိခိုက်ပေမဲ့အလွန်ကျွန်တူးပေါ်တဲ့အခါအကြီးကျယ်ထိခိုက်ရပါတယ်။ရှိတတူရိုင်းနဲ့ဗရားကိုရောပြီးရလာတဲ့အလွယ်သတ္တုကိုလုံကျွမ်းစေတဲ့အခါဗရားကအမွေပြန်သွားပြီးစွန့်ပြစ်ကြောင့်မြေနဲ့တခြားအနေအနှစ်တွေကနေရွှေကိုခွဲထုတ်ပါတယ်။ဆာရဲနိုင်တဲ့ရွှေတန့်စင်ရင်လည်းဗရားကိုတုံးတဲ့အတွက်ရွှေတူးဖို့ရေလုပ်ငန်းကဗရားအစိတ်သက်ပါတယ်။ဂျပန်နိုင်ငံမှာ1956ခုနှစ်ကဗရားအစိတ်သက်ရတဲ့ဖြစ်ရပ်ကိုကမ္ဘာကဒီနေ့အထိပြောဆမပြုနေတော့မယ်ဖြစ်ပါတယ်။ဗရားအစိတ်သက်နေတဲ့ငါးတွေကိုစားမိလို့လူ900ကျော်သေဆုံးပြီးလူနှစ်သန်းအစိတ်သက်ရတဲ့ဖြစ်ရပ်ကိုပဝင်းကျင်ထိန်းသိမ်းရေးပညာရှင်ဦးညွန်မောင်ကပြောပြပူပါတယ်
။ဂျပန်မှာမီနီမာတာပင်လယ်ဩဇာရှိတယ်။အဲဒီမှာဗီနိုင်းဆက်ရုံကနေပြီးတော့သူ့အညစ်ကြီးတွေပင်လယ်ထဲစားတဲ့အခါကျတော့အဲဒီဂျရာအစိတ်သက်နေတာ။ဂျရာကငါးတဲ့ရောက်တာကိုငါးကိုစားတဲ့လူထိတာကိုအဲဒီမှာအဲ့ဒီမူလကဒီဖောင်းနေပါလား
ဂျပန်ကဖြစ်ရဟာဆက်မှုလုပ်ငန်းကြောင့်ဗရားအစိတ်သိမ့်ရတာဖြစ်ပြီးမြန်မာနိုင်ငံမှာကတော့ရွှေတူးဖို့ရဲ့အတွက်ဗရားစိတ်သိမ့်တဲ့အနေရှိပါတယ်။ကချင်ပြည်နယ်ပူတာအူမှာဆွန်ဆရာနာတိမ့်ပြီးမှရွှေအလွန်ကျွန်တူးနေတယ်လို့ဒေသခံတယောက်ကပြောပါတယ်။
အနာမတင်းချင်းကဆိုရင်ပူတာအူဆိုရင်မရှိဘူးရှိတယ်ပြည်ပြည်လေးရှိတယ်ပူတာမျိုးနဲ့ဆိုတော့အဲ့ဒါလည်းသူကဦးအခန်းကြီးမရှိဘူးသူကဒီဘက်တမားရီအားပါတော့သူရဲ့လောဘနဲ့လုံးတဲ့အချိန်ကြောင့်တော့ဖိုးရ
မြေကြီးကရွှေသီးတယ်ဆိုတာစိုက်ပျိုးထွန်ရက်လို့ကောက်ပဲသိနှံပိုးကျဲဝါတာကိုတင်စားပြောပေမဲ့ကချင်ပြည်နယ်မှာရွှေထွက်တဲ့မြေကိုအယောင်းဝယ်လို့ရွှေတူးဖို့နေပါတယ်မချမ်းမောမြို့နယ်မှာဆိုရင်စိုက်ပျိုးမြေတွေမှာဒင်မကတော့ပဲเจ้าเนี่ยไอ้ฉันมีฤดูบาย้อมปีหวยตู้นี่จ้ะเลยอมีมพอโหลได้เตตากันเดียวก็เปียบาระ
เลยอ่ะมีตาด้วยอ่ะงั้นนั่นนั่นสุจาดินเจ้านี่มีเรียไอ้บานั่นคันดูนี่เอออ่ะดูเดราปุจูเยนั้นดิคงทุ่งนั้นคือนั้นเนี่ยก็รู้ชะแล้วมันท้าแล้วยัวมาเลยไอ้กัดนี่เอ็มบาซีเนี่ยดูดีไอ้วินาก็ดูย้อมซะจ้ะย้อมซะมาดูคันจ้ะ
မြေကြီးရောင်းစားပြီးရွှေတူးနေတာဖြစ်ပြီးဒရုတ်တယံဇာတရီထုတ်ယူနေတာရဲ့အကျိုးဆက်ကိုအဆက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဥဟိုလာကသတိပေးပါတယ်
။သဘောတရားဇာတထုတ်တဲ့နေရာမှာစီမင်းစည်းကမ်းတွေကိုစီပွားရေးလုပ်ငန်းတွေကလိုက်နာတဲ့ကိစ္စမရှိဘူးဆိုလို့ရှိရင်တော့သဘောပတ်ဝန်းကျင်ကိုလည်းထိခိုက်မယ်။လူတွေကိုလည်းထိခိုက်မယ်ပေါ့နော်။ဒါတွေကတော့နောက်ပိုင်းမှာဒီသဘောပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကုန်ကြစရိတ်တွေပိုများလာနိုင်တယ်ပေါ့နော
်။ဂျပန်နိုင်ငံမှာ1956ခုနှစ်ကဖြစ်ပွားခဲ့တဲ့ဗရားအစိတ်သိမ်းမှုဟာအရေးမဲကြီးတစ်ဖွဲ့သမိုင်းတွင်နေတာလည်းဖြစ်ပါတယ်။